တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စက်ရေးသဘောတူစာချုပ်လက်မှတ်ရေးထိုးရမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့မပါဝင်လာတာဟာအိန္ဒိယနိုင်ငံတွေရဲ့ဖိအားတွေပါဝင်နေတယ်လို့တိုင်းရင်းသားခေါင်းဆောင်တဦးစာဝေဖန်ပါတယ်။လက်ရှိလက်မှတ်ရေးထိုးရမှာမပါဝင်တဲ့အဖွဲ့အစည်းအများစုဟာတရုတ်မြန်မာနယ်စပ်ဒေသကဖြစ်နေတဲ့အတွက်တရုတ်အစိုးရရဲ့ပတ်သက်မှုအဖြစ်သုံးသပ်ထားပေမဲ့မြန်မာအစိုးရတာဝန်ရှိသူကတော့ဒီသုံးသပ်ချက်ကိုလက်မခံပါဘူး။ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစူးစီးတင်ပြပေးထားပါတယ်ရှင်။
ဟုတ်ကဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် MCA ကိုမြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့တို့လက်မှတ်ရေးထိုးရမှာပါဝင်လက်မှတ်ရေးထိုးတဲ့အဖွဲ့အစည်းတွေကထိုင်းမြန်မာနယ်စပ်အခြေစိုက်အဖွဲ့အစည်းတွေဖြစ်ပြီးလက်မှတ်ရေးထိုးရမှာမပါတဲ့အဖွဲ့အစည်းအများစုကတရုတ်မြန်မာနယ်စပ်မှာအခြေစိုက်တဲ့အဖွဲ့အစည်းတွေဖြစ်နေတာပါဒီလိုတရုတ်နယ်စပ်ကအဖွဲ့အစည်းတွေမပါဝင်တာဟာတစ်ဖက်နိုင်ငံအစိုးရရဲ့လက်တလောပြောင်းလဲလိုက်တဲ့ဘူဝါဒကြောင့်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးညှိနှိုင်းအဖွဲ့ NCCT အဖွဲ့ဝင်ဒေါက်တာစလိုင်းလျံမုံစခေါင်းကဝေဖန်ပါတယ်
။နိုင်ငံတကာဖိအားတွေလည်းပါပါတယ်။တရုတ်ဖိအားလည်းပါပါတယ်။ဟိုကျွန်တော်တို့ကသမ္မတကြီးနဲ့ကျွန်တော်ထိတ်တိငါရုပ်တွေးပြီးတဲ့နောက်ပိုင်းမှာတရုတ်ကနေပြီးတော့သူတို့ policy တွေပြောင်းနေတာကိုကျွန်တော်တို့တွေ့ရပါတယ်။အဲ့ဒီမတိုင်ခင်တုန်းကအားလုံးပါဝင်ရေးမှုမှာပါဝင်နိုင်တဲ့လူတွေအရင်သွားပြီးတော့ဆောင်ရွက်တင်တာဆောင်ရွက်ပါဆိုပြီးတော့အဲ့ဒီ policy မျိုးတရုတ်မှာခိုင်ထားတယ်လို့ကျွန်တော်တို့သိရတယ်။ဒါပေမဲ့သမ္မတကြီးနဲ့တွေ့ဆုံပြတဲ့နောက်ပိုင်းမှာဥရောပသမဂ္ဂနဲ့ဂျပန်ပါလာလိုက်တာနဲ့တပိုင်နဲ့တရုတ်ကသူ့ policy ပြောင်းသွားတယ်။ witness မှာစိုက်တဲ့လူလက်မှတ်လာသူဒါပေမဲ့တိုင်းရင်းသားတွေအားလုံးပါမှလက်မှတ်ထိုးတင်တယ်ဆိုပြီးတော့ပြောလာတယ်။အဲ့ဒါခါကျတော့အရှင်သင့်မဖြစ်သေးတဲ့အဖွဲ့တွေအနေထားကိုကျွန်တော်တို့ဘလို့မှဆောင်ရွက်လို့မရဘူး။အဲ့ဒီအတွက်ကြောင့်ကျွန်တော်တို့အင်းကြီးချင်းနိုင်ငံတွေရဲ့ pressure တွေအခုလက်မှတ်ရေးထိုးတဲ့ပွဲမှာအများကြီးကျွန်တော်တို့ပခုံးပေါ်မှာတက်ရောက်လာတယ်ဆိုတော့ကျွန်တော်ပြောချင်ပါတယ်
။အစိုးရကတိုင်းဒေသလက်နက်ကိုင်အဖွဲ့21ဖွဲ့အနက်မှာ15ဖွဲ့ကိုသာလက်မှတ်ရေးထိုးဖို့ဖိတ်ကြားခဲ့ပြီးပါဝင်လက်မှတ်မရေးထိုးတဲ့9ဖွဲ့တည်းကတရုတ်မြန်မာနယ်စပ်မှာအခြေစိုက်တဲ့အဖွဲ့က4ဖွဲ့ပါဝင်နေတာဖြစ်ပါတယ်။ဒီဝေဖန်ချက်ပေါ်မှာပြည်ထောင်စုငြိမ်းချမ်းရေးပေါ်ဆောင်ရေးလုပ်ငန်းကော်မတီ UPWC ဒုဥက္ကဋ္ဌပြည်ထောင်စုဝန်ကြီးဦးအောင်မင်းက MCA လက်မှတ်ရေးထိုးပွဲအပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုပါတယ်။
အခုတော့လည်းတော့ဒီလိုတော့ဒီမှာလည်းဒီနေ့ဆက်မှာဘယ်လိုဆိုတော့ဒီရှိမှုလို့တော့ပြတာ။ဘာလို့လဲဆိုတော့ကျွန်တော်ကဘုရားကဘုရားကဘယ်လိုဆက်နေလို့လဲ။ဒီကြီးကဘုရားလဲ။ဒီကြီးကဘုရားကျွန်တော်ကဒီကြီးရတယ်ဆိုတော့ပြတာ။အဲ့တော့ကျွန်တော်ကျွန်တော်လည်းတော့ဘာလို့ဒီစိတ်ကိုပါလို့ပါလဲ။တမန်ကြီးရှိရှိမရလို့ဒီကြီးကိုဒီပြည့်ပြည့်လို့ပြောတာ။今天的作业咱们真的写的吧？因为那个就是咱们那年的那几十度，我就比较很少说吧。那不是每天都在有点堵，那差不多几天是吧？今天不也过来了是吧？要是不在今天过来一下的话，就说明明天几十度，今天的作业就有问题吧。
NCA စာချုပ်လက်မှတ်ရေးထိုးပွဲအပြီးမှာပဲပြည်ဦးနိုင်ငံခြားရေးဝန်ကြီးဌာနအာရှရေးရာအထူးတန်တမန်မစ္စတာဆွန်ကောရှန်ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့ရိအားလုံးလက်မှတ်ရေးထိုးဖို့ကိုအမြဲတိုက်တွန်းနေကြောင်းတရုတ်အစိုးရဟာတိုက်တွန်းသူထောက်ခံသူသာဖြစ်ပြီးဆုံးဖြတ်သူမဟုတ်ကြောင်းနဲ့မြန်မာနိုင်ငံငြိမ်းချမ်းရေးဖြစ်စဉ်အတွက်ဆက်လက်ပြီးကူညီပေးမှာဖြစ်ကြောင်းသတင်းထုတ်တွေကိုပြောကြားခဲ့ပါတယ်စက်တင်ဘာလ9ရက်နေ့နိုင်ငံတော်တမရနဲ့တိုင်းရင်းသားထိပ်သီးခေါင်းဆောင်တွေနေပြည်တော်မှာတွေ့ဆုံဆွေးနွေးတဲ့ရက်ပိုင်းကတော့ကျုံမြန်မာနယ်စပ်ကအင်အားကြီးလက်နက်ကိုင်အဖွဲ့ဖြစ်တဲ့ WB သွေးစည်းညီညွတ်ရေးပါတီ UWSP ကသဘောထားကြေညာချက်တရက်ထုတ်ပြန်ခဲ့ပါတယ်။ဒီကြေညာချက်မှာတရုတ်ပြည်ယူနန်ပြည်နယ်ကဥရောပအမေရိကန်ဂျပန်စတဲ့အနောက်နိုင်ငံအင်အားစုကိုမြောက်ပိုင်းပြည်ပခါမှာမပါဝင်စေဖို့တောင်းဆိုခဲ့တာကြောင့်ဝါအထူးဒေသနှစ်ကဒီကတိကိုဆောင်ထင်းခဲ့ကြောင်း NCA စာချုပ်အတွက်ညှိနှိုင်းရမှာအနောက်နိုင်ငံတွေကနောက်ွယ်ကနေတောက်လျှောက်ပါဝင်ခဲ့ပြီးလက်မှတ်ရေးထိုးရမှာတရားဝင်ပါဝင်လာတော့မှာဖြစ်ကြောင်းနဲ့ဝါတပ်ဖွဲ့အနေနဲ့ NCA ကိုပါဝင်လက်မှတ်ရေးထိုးရင်အနောက်နိုင်ငံအုပ်စုပါဝင်တာကိုလက်ခံလိုက်သလိုဖြစ်ပြီးယူနန်ပြည်နယ်အပေါ်ဂရီမပြတ်စေလိုတာကြောင့်လက်မှတ်ရေးထိုးရမှာပါဝင်မှာမဟုတ်ကြောင်းဖော်ပြခဲ့ပါတယ်။ NCA လက်မှတ်ရေးထိုးရမှာတော့တရုတ်၊အိန္ဒိယ၊ဂျပန်၊ထိုင်းနိုင်ငံကအထူးကိုယ်စားလှယ်တွေမြန်မာပြည်ဆိုင်ရာဥရောပသမ္မတတန်အမတ်ကြီးနဲ့ကုလသမ္မတအတွင်းရေးမှူးချုပ်ရဲ့မြန်မာပြည်ဆိုင်ရာအထူးအကြံပေးတို့နိုင်ငံတကာအသီးသက်တွေအဖြစ်ပါဝင်လက်မှတ်ရေးထိုးခဲ့ကြပါတယ်။